Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ9ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်တွင်ပြတ်ကျသွားခဲ့တဲ့ Air Asia လေကြောင်းလိုင်းကအမီပိုင်းကိုတွေ့ပြီလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေးလိုလာတဲ့အမတ်တွေကလွတ်တော်ဆွေးနွေးပွဲအတွင်းကနေထထွက်သွားကြပါတယ်။ပြင်သစ်နိုင်ငံမှာပြင်သစ်နိုင်ငံကဒင်းစာတိုင်းမှာတနက်ပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်အ ਨੇ စုံလူ12ဦးသေဆုံးသွားပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မခင်ပြူထွေးနဲ့တင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒီနေ့အတွင်းမှာကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆင်းတွေစုစည်းနေတဲ့အခြေအနေတွေကိုအရင်ဆုံးတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့
ဒီလိုပဲစီးပွားတာဝန်ခံနေနဲ့ပြီးပြီးထားရဆိုတဲ့ဟာအဲ့ဒီအခုဟိုမှာဖမ်းတဲ့နေရာမဟုတ်ဘူးဒါသူတို့ဒီမှာပြီးထားရဆိုတဲ့ဟိုဟာလူထုတဲ့ကလေနေရာချတော့ဒါသူ KO ထိတ်ထုတ်တဲ့နေကြီးအတွင်းထဲရဟာဘယ်သူ
ကချင်းပြည်နယ်ရင်းကတစ်ခိုးထုတ်တဲ့ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးတော့နောက်ဆုံးရအခြေအနေတွေကိုလည်းနှာစင်ချရဖို့ရှိပါလေ။တစ်ဆက်တည်းမှာပဲကချင်းပြည်နယ်ဖားကန့်ကမြေပြိုမှုနောက်၄နှစ်ကြာမကျင်းပနိုင်ခဲ့တဲ့ကချင်းမနောပွဲကိုဒီနှစ်ပြန်ကျင်းပတာကရောကချင်းရိုးရာနဲ့ညီညွတ်ပါရလားဆိုတာတွေကိုဒီညနေပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မခင်ဖြူထွေးတို့ကကြီးညာပေးကြမှာပါ။
အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်တွင်ဒီဇင်ဘာလ28ရက်နေ့ကပြတ်ကျသွားခဲ့တဲ့ Air Asia လေကြောင်းအမတ် 6531 ရဲ့လေယာဉ်အမီးပိုင်းကိုတွေ့ပြီလို့အင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ် Black Box လို့ခေါ်တဲ့လေယာဉ်ပြန်တက်မှုမှတန်းတင်တဲ့ကိရိယာပါတဲ့လေယာဉ်အမီးပိုင်းကိုတွေ့ပြီဖြစ်တဲ့အကြောင်းအင်ဒိုနီးရှားအမျိုးသားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီအကြီးအကဲကသတင်းတောက်တွေကိုဒီကနေ့ပြောလိုက်တာဖြစ်ပါတယ်။လေရင်ပြက်ကိုနေရာတိုးချက်ရှာဖွေမဲ့အကြောင်းအင်္ဂါနေ့မှာပြောဆိုပြီးလေရင်ရဲ့အရေးပါတဲ့အစိတ်ပိုင်းကိုတွေ့ရှိကြောင်းသတင်းထုတ်ပြန်တာဖြစ်ပါတယ်။လေရင်ဘယ်လိုပြက်ကျသွားတယ်ဆိုတာနဲ့ပတ်သက်လို့အဲ့ဒီလေရင်ပြန်တက်မှုမှတ်တမ်းကတစ်ဆင့်သိနိုင်မှုစ조사အဖြစ်ရှာကြမှာဖြစ်ပါတယ်။ဘော်နီယိုကျွန်းကမ်းလွန်ပင်လယ်ပြင်နဲ့ပြက်ကျသွားတဲ့အဲ့ဒီလေရင်ပေါ်မှာခီးတဲ့နဲ့လေရင်အမူလမ်းစုစုပေါင်း162ဦးပါသွားတာဖြစ်ပါတယ်။လေရင်ပြက်ကနေအသက်ရှင်ကျန်ရေးသူတယောက်မှမတွေ့ရတော့ဘဲအခုချိန်ထိတော့39လောက်ပဲပြန်တွေ့ပါသေးတယ်။ပြန်တွေ့တဲ့အလောင်းတွေကဘသူတွေဘဝဖြစ်တယ်ဆိုတာခွဲခြားသိနိုင်ဖို့ဩစတြေးလျနိုင်ငံကမှုကင်းစစ်ပညာရှင်တွေဟာအင်ဒိုနီးရှားအစိုးရကိုကူညီပေးနေကြပါတယ်။တာမန်အားဖြင့်နှစ်နာရီလောက်သာကြာမဲ့အင်ဒိုနီးရှားနဲ့စင်ကာပူအကြားပြန်တန်းနေတဲ့ Air Asia လေကြောင်းလိုင်းပိုင်း Airbus 320အမျိုးအစားလေယာဉ်ဟာခီးစဉ်တဝက်လောက်အရောက်မှာဘေးအန္တရာယ်ကျရောက်တဲ့ဆိုတဲ့သတိပေးအကြောင်းကြားခြင်းမရှိဘဲရုတ်တရက်ရေဒါဘော်ကနေပျောက်သွားခဲ့တာဖြစ်ပါတယ်။
ဟောင်ကောင်မှာလာမယ့်2019ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောက်ကြိုတင်စစ်ဆေးမှုတွေကိုလက်ရှိအဆိုပြုချက်အတိုင်းဟောင်ကောင်ဆွေးရကဆက်ပြီးထားရှိသွားမယ်လို့အတွင်းဝင်ချုပ်ကာရီလမ်ကဒီကနေ့ပြောဆိုလိုက်ချိန်မှာဒီမိုကရေစီလိုလားတဲ့ဟောင်ကောင်လွှတ်တော်အမတ်တွေကဒါကိုကန့်ကွက်တဲ့အနေနဲ့ထီးဝါတွေကိုစားပြီးတော့လွှတ်တော်စီဝေးခံမာတွေကနေထွက်ခွာခဲ့ကြပါတယ်ဒီလိုလှုပ်ဆောင်မှုဟာဆိုရင်အစိုးရရဲ့အစီအစဉ်ကိုစတင်မိတ်ဆက်ခဲ့တဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းကစလို့ဟောင်ကောင်မြို့ကြီးမှာလုပ်ငန်းတွေရပ်ဆိုင်တဲ့အထိဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကိုထောက်ခံတဲ့အကြောင်းအချက်ပြလိုက်တာလည်းဖြစ်ပါတယ်။လက်ရှိအစီအစဉ်အရကိုယ်စားလှယ်လောက်စစ်စစ်မှုတွေဟာတရုတ်ကွန်မြူနီအစိုးရဗတ်လိုက်တဲ့အသူတွေပဲဖြစ်လိမ့်မယ်လို့အတိုက်ခံတွေကပြောနေကြတာပါ။တရုတ်အစိုးရထောက်ခံပေးထားတဲ့အစီအစဉ်အပေါ်မှာအခြေခံပြီးတော့ဖွဲ့စည်းပုံဆိုင်ရာတိုးချဲ့လှုပ်ဆောင်မှုတွေကိုလှုပ်သွားရမှာဖြစ်တယ်လို့မစ္စလမ်ကဒီကနေ့သူ့ရဲ့မိန့်ခွန်းထဲမှာပြောကြားသွားတာပါ။ဒီမိုကရေစီလှုပ်ရှားသူတွေရဲ့သွေးစည်းမှုကိုပြသတဲ့အနေနဲ့အဝါရောက်ထီးတွေကိုကန်ဆောင်ထားကြတဲ့ဒီမိုကရေစီလိုလားသူတွေကတော့သူတို့ရဲ့ခေါင်းဆောင်ကိုတရုတ်အစိုးရထိန်းချုပ်မှုမပါဘဲဟောင်ကောင်ပြည်သူတွေကတိုက်ရိုက်ရွေးကောက်တင်မြှောက်ခွင့်ရတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင
်။ပြင်သစ်နိုင်ငံကတရော့စာတွေရေးတဲ့အပတ်စဉ်ထုတ် Charlie Hebdo Magazine တိုင်းမှာမကြသေးခင်အချိန်ပိုင်းကလေးကပဲပြစ်ခတ်မှုဖြစ်သွားခဲ့တာမှာအ ਨੇ စုံလူ12ဦးလောက်သေဆုံးသွားပြီးစေဦးထိခိုက်ဒဏ်ရာရသွားတယ်လို့ပြင်သစ်အရာရှိတွေကပြောပါတယ်။သတင်းစာတိုက်ရှိတဲ့အတွင်းကိုတနတ်သမား2ဦးဝင်လာပြီးမောင်းမြတ်တနတ်တင်နဲ့ပြစ်ခတ်ခဲ့ခြင်းဖြစ်တဲ့အကြောင်းသတင်းတွေမှာလည်းဖော်ပြထားပါတယ်။ဒီသတင်းစာတိုက်အနေနဲ့မကြသေးခင်ကပဲ IS Islam စစ်သွေးကြွအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုတရော်ထားတဲ့ကာတွန်းတစ်ခု Twitter လူမှုကွေရေးကတဆင့်ထုတ်ဝေခဲ့တာဖြစ်ပါတယ်။
လေကြောင်းဆိုင်ရာလုံခြုံရေးဥပဒေကိုချိုးဖောက်မှုနောက်အစိုးရရဲ့စုံစမ်းစစ်ဆေးမှုတွေကိုအနောက်ရှက်ပေးမှုနဲ့ကိုရီးယားလေကြောင်းလိုင်းအကြီးအကဲရဲ့သမီးဖြစ်သူကိုတောင်ကိုရီးယားအစိုးရရှင်တွေကတရားစွဲလိုက်ပါတယ်။ လင်းရင်ပေါ်မှာပဲတမျိုးကိုအစာပြေအခမ်းအနားမှာမကျေနပ်လို့ပြဿနာလုပ်ခဲ့ပြီးတဲ့နောက်သူအခုလိုတရားစွဲခံရတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလ5ရက်နေ့ကလင်းရင်ပေါ်မှာမဂဒါမီယာပဲကိုပကန်းနဲ့မဟုတ်ဘဲနဲ့အိတ်နဲ့လာပြီးတော့အခမ်းအနားကိုစိတ်ဆိုးပြီးတော့လင်းရင်ထွက်ချိန်နှောက်နှေးအောင်လုပ်ခဲ့တယ်လို့လင်းရင်ဝန်ထမ်းအကြီးအကဲကလည်းအလုပ်ကနေထွက်ဖို့ပြောခဲ့တာတွေကြောင့်လေးမြန်အတွင်းဝန်ဆောင်မှုလုပ်ငန်းတွေကိုကြီးကျက်သူအမှုဆောင်အရာရှိဟောင်းလေးဖြစ်တဲ့ဒီဟဲသချိုကိုဒီကနေ့ပုတ်ထူးနေမှာပဲတရားစွဲလိုက်တာပါ။မစ်ချိုကိုယ်တိုင်ကလေကြောင်းလိုက်တာဝန်တွေကနေနှုတ်ထွက်ခဲ့တယ်လို့လူသိရှင်ကလည်းတောင်းပန်ခဲ့ပါတယ်။မစ်ချိုဟာတရားစွဲမခံရအောင်ထွက်ပြေးမဲ့အလားအလာဒါမှမဟုတ်တသက်အထောက်အထားတွေကိုဖျက်ဆီးဖို့လုပ်ခဲ့တဲ့ဆိုတာကိုဆုံးဖြတ်ခဲ့ပြီးတဲ့နောက်တရားရုံးကသူ့ကိုဒီဇင်ဘာလ30ရက်နေ့ကစပြီးတော့ဖမ်းဆီးထိန်းသိမ်းထားပါတယ်။မစ်ချိုဟာသူမရဲ့ဒေါ်သာနဲ့ဒီလေရင်ရဲ့ဘေးကင်းလုံခြုံမှုကိုချိန်ချောက်ခဲ့တယ်လို့အမှုလိုက်အရာရှိကြီးတဦးဖြစ်တဲ့ကင်ချန်ဟီကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။လေရင်အမှုထမ်းတယောက်ကိုလည်းတပ်သေးတွေကိုဖျက်ဆီးမှုနဲ့ဆိုရရဲ့စုံစမ်းစစ်ဆေးမှုတွေကိုဆွတ်ဖတ်မှုတွေနဲ့တရားစွဲထားတယ်လို့မစ္စတာကင်ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေကိုပေါက်ကြားအောင်လုပ်မှုနဲ့တည်ယူပို့ဆောင်ရေးဝန်ကြီးဌာနအရာရှိတဦးကိုလည်းဆွဲချက်တင်ထားပါတယ်ရှင်။
ဒီဘေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအထက်လွတ်တော်ကိုရောအောက်လွတ်တော်ကိုပါရီပပ်ဘလစ်ကန်လွတ်တော်အမတ်တွေကအများစုထိန်းချုပ်ခွင့်ရသွားတဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်တော်အစ်ကိုအင်္ဂါနေ့မှာစတင်ဖွင့်လှစ်လိုက်ပါပြီရှီယူဇွဲဝါဒရှိသူတွေကသမ္မတဥပမာရဲ့မူဝါဒတချို့ကိုပြောင်းပြန်ပြောင်းပြစ်ဖို့ဆုံးဖြတ်ထားကြပါတယ်ကြိုတင်ပြောလင့်ထားတဲ့အတိုင်းပဲရီပပ်ဘလစ်ကန်အထက်လွတ်တော်အမတ်တွေဟာလွတ်တော်ဆဖွင့်ခြင်းမှာပဲ Keystone ရေနံပိုင်လိုင်းကိစ္စကိုခွင့်ပြုပေးဖို့ဥပဒေကြောင်းကိုတင်သွင်းလိုက်ပါတယ်ဒီလို့ရအပေါ်ထောက်ခံသူတွေကဒီပိုင်လိုင်းအစီအစဉ်ဟာအလုတ်နေရာတွေအများကြီးဖန်တီးပေးနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေကနေစွန့်ရင်အပေါ်မိခိုအားထားနေစရာမလိုတော့ဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်အတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေကတော့ဒါဟာသဘာဝဘေးအန္တရာယ်ဆိုင်ရာကပ်ဘေးဆိုးကြီးကျလာနိုင်တဲ့အန္တရာယ်ရှိနိုင်တယ်လို့ဆိုပါတယ်တမရအင်ဂျီရောကလည်းချက်ချင်းဆိုသလိုဒီကိစ္စကိုဗီတိုအာနာသုံးပြီးတော့ပယ်ချလိုက်မယ်လို့ချင်းချောက်လိုက်ပါတယ်ဥရိပြုလွတ်တော်အမတ်တေကမစ္စတာဘိနာကိုအောက်လွတ်တော်ဥက္ကဋ္ဌအဖြစ်ပြန်လဲမဲပေးတင်မြှောက်လိုက်ကြပါတယ်မစ္စတာဘိနာကိုသူတို့ရဲ့ Republican Party ဝင်ရှေးဥစွဲအယူရှိသူအမှတ် 25 ဦးကစန့်ကျင်ခဲ့ကြပါတယ
်ရင်းမြေနိုင်ငံမျိုးတော်စာနာကရဲတင်တဲ့အကြောင်းတစ်ခုရဲ့အပြင်ဘက်မှာကာဘင်းပောက်ကွဲခဲ့တာကြောင့်လူ30ထက်မနည်းသေဆုံးပြီး40လောက်ဒဏ်ရာရရခဲ့တယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်သုံးမိတဲ့မော်တော်ဆိုင်ကယ်တစ်စီးကလူအုပ်ရှိရာဝင်လာပြီးရဲတင်တဲ့ចောင်းသားတွေအနီးမှာဖောက်ခွဲခဲ့တာဖြစ်တယ်လို့မျက်မြင်သက်သေသူကပြောပါရယ်။ဒီကနေ့ဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဆိုတာကိုပြောလာတာမရှိသေးပါဘူး။ယမန်နိုင်ငံမှာလွန်ခဲ့တဲ့3နှစ်ကယမန်ခေါင်းဆောင်ဟောင်းအလီအဗ်ဒူလာဆာလီကိုအာဏာကနေဖယ်ရှားခဲ့တဲ့လူမှုအုံကြွမှုတွေဖြစ်ခဲ့ခြင်းကစလို့လုံခြုံရေးအထွတ်အကျိုးပန်းနေရတဲ့တိုင်းပြည်အတွင်းမှာနိုင်ငံရေးအဖွဲ့အစည်းတွေကြားအာဏာပြိုင်ဆိုင်မှုတွေရှိနေတာနဲ့အမျှအခုလိုဘုံပေါက်ကွဲမှုတွေနဲ့တိုက်ခိုက်မှုတွေလည်းအများအပြားဖြစ်ပေါ်နေတာပါ။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစလို့မြို့တော်စာနာကိုရှီးအိုက်ဘာသာဝင်ဟူတီအဖွဲ့တွေကထိန်းချုပ်ထားပြီးတဲ့နောက်ဒီသူတို့ဟာအာရေဗျကျွန်းဆွယ်မှာရှိတဲ့အယ်ခိုင်ဒါအဖွဲ့အပြင်တခြားဆူနီမဟာမိတ်အဖွဲ့တွေနဲ့လည်းပြည်ပကရှိနေတာဖြစ်ပါရဲ့ရှင
်။နိုင်ဂျီးရီးယားနိုင်ငံမှာရေနံတွေကြောင့်ဘေးဒဏ်သင့်ရသူတွေကိုတော်ဝင် Dutch Shell Company တခုကယော်ကြေးပေးလိုက်ပြီးအဲ့ဒါဟာအများဆုံးယော်ကြေးပေးကြေးအေးသဘောတူညီချက်လို့ယူဆကြရပါတယ်။နိုင်ဂျီးရီးယားတောင်ပိုင်းဘိုဒိုမြို့ကလူပေါင်း15,000 ကျော်ကိုတယောက်ကိုဒေါ်လာ3,000 ကျော်ရောပေးဖို့ရှဲကုမ္ပဏီကဒီကနေ့သဘောတူလိုက်တာဖြစ်ပါတယ်2008ခုနှစ်ကနိုင်ဂျီးရီးယားမြေဝန်ဒေသမှာရေနံရုပ်ဖိတ်ထွက်ခဲ့တဲ့ဖြစ်ရနှစ်ခုအတွက်အခုလိုရောကြေးပေးတာလည်းဖြစ်ပါတယ်လူတူးချင်းစီကိုပေးတဲ့ရောကြေးငွေဟာနိုင်ဂျီးရီးယားနိုင်ငံရဲ့အနှိမ်ဆုံးလောက်ခလစာသတ်မှတ်ချက်နဲ့ဆိုရင်အကြံပြင်းအဖြစ်3နှစ်စာဝင်ငွေပမာဏရှိပါတယ်သုံးနှစ်ကြာတရားရင်ဆိုင်ခဲ့ပြီးတဲ့နောက်စုစုပေါင်းရောကြေးငွေအမေရိကန်ဒေါ်လာ 83.5 သန်းပေးဖို့သဘောတူခဲ့တဲ့အထက်မှာလူမှုအဝန်အဝိုင်းအတွက်ပေးမဲ့ဒေါ်လာသန်း30ကျော်လဲပါဝင်ပါတယ်အခုကြေးအေးသဘောတူညီချက်အရပေးမဲ့ရောကြေးငွေဟာမူလကတောင်းထားတဲ့ဒေါ်လာသန်း400ပိုနည်းပေမဲ့ Shell Company ကပထမဆုံးကမ်းလှမ်းတာတဲ့တော့ဒေါ်လာ6000ကျော်ပိုများပါတယ်
နင်းတွေနဲ့ရေခဲအောင်အေးတဲ့ရာသီဥတုကြောင့်အမေရိကန်ပြည်ထောင်စုနေရာတော်များများမှာခီးသွားလာတာရက်ဆိုင်ခဲ့ရတာဒါမှမဟုတ်အခက်အခဲတွေကြုံခဲ့ရပါတယ်။မနေ့ကအင်္ဂါနေ့ကဒီမြို့တော်ဝါရှင်တန်မှာလေးလက်မလောက်အထိနင်းတွေကျခဲ့တာပါ။ထင်မဲ့ထားတာချက်ပိုများခဲ့တဲ့နင်းကြောင့်နယူးယောက်မြို့တော်ဝန်ဟာမာရီယာကိုမူရဲ့ဇာပနာအခမ်းအနားတက်ရောက်မဲ့အမေရိကန်ရှေ့နေချုပ်အဲရီခိုတာရဲ့ခီးစဉ်လည်းဖျက်လိုက်ရပါတယ်။အမေရိကန်အရှေ့ပိုင်းနဲ့အနောက်လယ်ပိုင်းဒေသအတော်များများမှာလာမယ့်နှစ်ရက်အတွင်းပို့ပြီးတော့အေးလိမ့်မယ်လို့တွက်ဆထားပါတယ်ရှင်။
ထိုင်တန်းရောက်တဲ့တွင်တွေကိုကိုဇော်ဝင်းလိုင်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။2015အထွေထွေရွေးကောက်ပွဲမှာမဲပေးမဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အမိတွေပါပြီးမဲစင်းတွေမလွဲဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစမ်းသပ်ကောက်ခံထားတဲ့မဲစင်းတွေထုတ်ပြန်ပေးဖို့ရှိသလိုမဲဆန္ဒရှင်တွေကလည်းဂယုပြုစစ်ဆေးဖို့ကော်မရှင်ရဲ့ပြောခွင့်ရအဖွဲ့ဝင်တဦးကပြောပါတယ်။လာမယ့်ရွေးကောက်ပွဲကြီးမှာမဲစင်းတွေအတိအကျဖြစ်ဖို့ဟာဝင်ပြီးတော့ရွေးခံမဲ့ကိုယ်စားလှယ်တွေမှလည်းတာဝန်ရှိတယ်လို့အတိုက်အခံပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။ရွေးကောက်မဲ့ကော်မရှင်ကနေအကျိုးစံသက်ကောက်ခံတဲ့မဲစင်းတွေကိုမြန်မာနိုင်ငံနဲ့ဆောင်ရွက်နေပြီးတော့လာမယ့်ဖေဖော်ဝါရီလမှာရန်ကုန်မန္တလေးမြို့ကြီးတွေမှာထုတ်ပြန်ပေးဖို့ရှိတယ်လို့ပြည်ထောင်စုရွေးကောက်မဲ့ကော်မရှင်ရဲ့ပြောခွင့်ရှိသူကော်မရှင်အဖွဲ့ဝင်ဝင်းကြည်ကပြောဆိုလာတာ
ပါ။ဟုတ်ပြီကိုလိုလိုစေမဲစင်းတွေပြူစုနေတယ်နော်ရန်ကုန်တိုင်းမှာပြူစုတယ်မန္တလေးမှာပြူစုတယ်မန္တလေးတိုင်းဒေသကြီးမှာပြူစုတယ် AR တိုင်းဒေသကြီးမှာပြူစုတယ်ရှမ်းပြည်နယ်တောင်ပိုင်းမှာပြူစုနေတယ်နော်အဲ့ဒီပြူစုတာတွေပြီးလို့ရှိရင် February လဒုတိယပတ်လောက်မှာမှန်းထားတယ်ရန်ကုန်နဲ့မန္တလေးမှာစပြီးတော့အဲ့ဒါတွေကိုမဲစင်းတွေကိုကျင်းညားမယ်နော်မြို့နယ်အလိုက်ကျင်းညားမယ်မြို့နယ်အလိုက်ကျင်းညားတဲ့အခါမှာဘယ်ဒီမှာကျင်းညားမလဲဆိုရင်သက်ဆိုင်ရာရက်ွက်ကြည့်ရကော်မရှင်အဖွဲ့ခွဲရုံနေပေါ့မြို့တွေဆိုတော့ရက်ွက်ကော်မရှင်အဖွဲ့ခွဲရုံပေါ့နော်အဲ့ဒီမှာကတ်ပြီးတော့ညင်ညာမယ်ညင်ညာတဲ့အခါကျလို့ရှိရင်ခုနကညင်ညာရဲ့ဆက်မှာပါတဲ့အတိုင်းပဲမဆန္ဒရှင်တွေကကိုယ်နာမည်ပါပါလာကြည့်ဖို့အရေးကြီးတယ
်ဟုတ်ကဲ့မပါတဲ့သူတွေကရောကော်မရှင်ကိုဘယ်လိုအသိပေးလို့ရမလဲခင်ဗျအ
ဓိကကတော့ကိုမဲစင်းကတ်တဲ့အချိန်မှာမဆန္ဒရှင်တွေလာပြီးတော့ကြည့်ဖို့လိုတယ်အဲ့လိုကြည့်တဲ့အခါကျတော့ကိုယ်နာမည်မပါဘူးဆိုရင်သူတို့လျှောက်လို့ရတယ်ပုံစံသုံးတဲ့အကိုရဲ့မှတ်ပုံနဲ့နံပါတ်တို့နော်မွေးနေ့တို့စသည်ဖြင့်ကိုရဲ့ကိုကြီးအချက်လက်တွေမှားနေလို့ရှိရင်ပုံစံ3ပုံစံလဲအောင်ဖြစ်လို့ရှောက်လို့ရတယ်နော
်2010ရွေးကောက်ပွဲမှာရော2012ကြားဖြင့်ရွေးကောက်ပွဲမှာရောမကြသေးငါပြည်စည်းသွားတဲ့2015ရန်ကုန်မြို့တော်စီမင်းသားရွေးကောက်ပွဲတွေမှာရောအငင်းပွားစရာရှိခဲ့တဲ့ကိစ္စကတော့မဲစင်းမတိကျမှုနဲ့မဲပေးခွင့်ရှိသူတွေမဲမပေးခဲ့ရတဲ့အချက်ဖြစ်ပါတယ်ဒီပြဿနာတွေဖြစ်စင်နိုင်မှုအတွက်မဲပေးခွင့်ရှိသူတွေရဲ့အမိတွေစင်းထွက်ပေါ်လာပြီဆိုရင်သက်ဆိုင်ရာကိုယ်စားလှယ်လောင်းကလည်းမိမိဒေသအတွင်းကမဲဆန္ဒရှင်တွေရဲ့မဲစင်းပါမပါစစ်ဆေးဖို့လိုသလိုပြည်သူတွေကလည်းအသိရှိရှိနဲ့မဲပေးခွင့်စီးရင်မှာကိုပါမပါလေ့လာရမှာဖြစ်တယ်လို့လည်းအတိုက်ခံပါတီ NLD ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ
်သက်ဆိုင်ရာနယ်မြေတွေမှာဝင်ရောက်ရှင်တိုင်းနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လည်းကိုယ်ကိုမဲပေးမဲ့မဲပေးမဲ့မဲဆန္ဒရှင်ပြည်သူတွေအားလုံးဒီရက်တည်းဒီမြို့နယ်အတွင်းမှာနေထိုင်တဲ့လူတွေရဲ့နာမည်စုနေပါနေအားလုံးပါရဲ့လားမပါတဲ့လူတွေရှိနေသလားဘယ်လောက်ကျန်နေသေးသလဲနောက်ပြီးတော့မပါတဲ့လူတွေကပါနေသလားဆိုရဲခါကိုကိုယ်စားလှယ်လောင်းနေနေလဲကိုယ်စားလှယ်လောင်းတွေအနေနဲ့လည်းစစ်ဆေးဖို့လိုအပ်ပါတယ်အဲ့ဒီလိုပါပဲမဲပေးမဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့လည်းမိမိရဲ့နာမည်ပါဖို့ကိုယ်တိုင်ကိုယ်ကျစစ်ကြောရောက်ပြီးစစ်ဆေးနိုင်တယ်လို့ဒီမြို့နယ်အတွင်းမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေကိုလည်းတွားရောက်မင်းမြတ်ဖို့လိုအပ်ပါတယ်
လက်ရှိချိန်မှာတော့ပြည်တွင်းကမဲပေးခွင့်ရှိသူတချို့ဟာနိုင်ငံသားစီစီကပ်ပြားမရှိတဲ့အတွက်မဲပေးခွင့်မရတဲ့အနေအထားတွေရှိနေသလိုဝေးလံခေါင်တည်တဲ့နေရာဒေသတချို့မှာလည်းမဲစင်းမှန်ကန်ရေးတွေကိုဘယ်လောက်ထိတိတိကျကျဆောင်ရွက်နိုင်မလဲဆိုတာအရေးတကြီးစောင့်ကြည့်ရမယ့်အခြေအနေလို့မြမရေးလီလာကဲဖြတ်ဒေါက်တာရံမြင့်သိန်းကပြောပါတယ်
။နောက်ကျွန်တော်တို့အဓိကထားမှာဥမာဝေးလံခေါင်ဖြားတဲ့ဒေသတွေခြေလက်ဒေသတွေအဲ့ဒီဒေသတွေမှာရှိနေတဲ့မဲစင်းတွေဟလာမဲပေးပိုင်ခွင့်ရှိသူစည်ရင်းတွေကိုဘယ်လိုပုံစံနဲ့နော်ဟိုယုံကြည်လို့ရမလဲ။နောက်ပြီးတော့ကျွန်တော်တို့ဆိုင်ပြည်နေရာအနှံ့ပြားမှာเนาะနိုင်ငံသားကပြားမရှိတဲ့လူတွေအများကြီးရှိနေသေးတယ်အဲ့ဒီလိုလူတွေအတွက်ကောအဲဘလို့ပုံစံမျိုးနဲ့ဟလာစနစ်တကျဟိုနိုင်ငံသားကတည်းကလုပ်ပေးမယ်ဆိုတော့ထုတ်ပြန်တာမျိုးမတွေ့ရဘူ
း2015ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့မဲစင်းကိုအစမ်းကောက်ခံရရှိထားတဲ့စင်းတွေကိုပြည်သူသိအောင်သက်ဆိုင်ရာရည်ကြီးအုပ်ချုပ်ရေးမှုယုံတွေမှာ14ရက်ကထားပေးမှာဖြစ်တယ်လို့ရွေးကောက်ပွဲနီးတဲ့အချိန်နောက်ဆုံးထွက်ပေါ်လာတဲ့မဲစင်းတွေကို9ရက်ကတ်ထားပေးပြီးတော့ပြည်သူတွေကိုပါမပါစစ်ဆေးခွင့်ရမှာလည်းဖြစ်ပါတယ်။2015ရွေးကောက်ပွဲကိုအော်တိုဘာလကုန်နဲ့နိုဝင်ဘာလဇန်နဝါရီမှာကျင်းပဖို့ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာလိုက်ပေမဲ့ရက်အတိအကျထုတ်ဖို့ပြောဆိုတာတော့မရှိသေးပါဘူး။ တခင်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကလည်းရွေးကောက်ပွဲဝင်မဝင်အတိအကျမပြောသေးသလိုနိုင်ငံတကာတိုင်ဝမ်ကလည်း2015ရွေးကောက်ပွဲဟာဘလောက်မျှတတယ်လဲဆိုတာစောင့်ကြည့်မယ်လို့ပြောဆိုထားကြတာပါ
ဒါကတော့ VOA သတင်းထောက်ကိုအောင်ရဲမောင်မောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ကချင်ဒေသဘက်ကမတိမငြိမ်ဖြစ်မှုတွေသဘာဝဘေးဒဏ်တွေနဲ့ရိုးရာမနှောပွဲဆိုင်ရာသတင်းတွေကိုဇက်တိုက်တင်ပြပေးမယ်ထဲအရင်ဆုံးတော့အဖမ်းအစီနောက်ဆက်တွဲအခြေအနေတွေကိုတင်ပြပေးပါရစေ။ကချင်ပြည်နယ်အတွင်းတရားမဝင်တစ်ထုတ်လုပ်မှုနဲ့ဖမ်းဆီးခံရတဲ့တရုတ်နိုင်ငံသားတွေမှာ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့စီးပွားရေးတာဝန်ခံရဲ့ခွင့်ပြုချက်အထောက်အထားပါတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်ပြီးမဲ့အခုဖမ်းဆီးမှုတွေဖြစ်တဲ့ဝိုင်းမော်မြို့နယ်ဟာ KIA ထိန်းချုပ်နယ်မြေတွင်မဟုတ်ဘဲမြန်မာအစိုးရနေကြားဆောင်တပ်တွေထိန်းချုပ်တဲ့နယ်မြေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်မူလကလေးကသက်ဆိုင်ရာအာဏာပိုင်တွေခွင့်ပြုချက်နဲ့တစ်ထုတ်လုပ်မှုတွေရှိနေပြီးအခုလိုပြဿနာဖြစ်လာတာဟာတခြားအကြောင်းရပ်တွေရှိလိမ့်မယ်လို့ယူဆမှုတွေလည်းရှိပါတယ်။စုံစမ်းမေးမြန်းထားတဲ့ကုသညုံဦးကပြောပြပေးမှာပါ
။မြမဆူရကာဝဲဝင်ကြီးဌာနထုတ်ပြန်ချက်တွေမှာတော့ဝိုင်းမော်မြို့နယ်အတွင်းတစ်ခိုးထုတ်မှုနဲ့တစ်ဖက်နိုင်ငံသားစစ်စုပေါင်း100ကျော်ကိုတစ်ထုတ်လုပ်ရေးတုံးတဲ့မော်တော်ယာဉ်တွေပစ္စည်းပစ္စည်းတွေနဲ့အတူဖမ်းမိတယ်လို့ဆိုတဲ့နေရာမှာKIA ကချင်ဖွဲ့စီးပွားရေးတာဝန်ခံဗိုလ်မှူးချုပ်အဆင့်ရှိတဲ့ဇော်ဘုတ်ထန်းရဲ့တစ်ထုတ်လို့ရခွင့်ပြုချက်လက်မှတ်ပါတယ်လို့ဆိုပါတယ်။ KIA အနေနဲ့ရင်ကလေးကသူ့ရဲ့နေမြေအတွင်းမှာစီးပွားရေးလုပ်ပိုင်ခွင့်တွေကိုကိုယ်တိုင်စီမံဆောင်ရွက်နေကြတာဖြစ်ပါတယ်။အခုတရားမဝင်တစ်ထုတ်လို့သူတွေကိုဖမ်းဆီးမိတဲ့နေမြေဟာလည်း KIA ထိန်းချုပ်ရနေမြေမဟုတ်ဘဲနဲ့ရခိုင် NDAK ထိန်းချုပ်နေမြေအခုတော့ဒီမြမဆူရရဲ့နေကြားဆောင်တပ်တွေထိန်းချုပ်နေမြေတွင်ဖြစ်တာမလို့ KIA ကိုအပြစ်ပြောလို့မရတဲ့သဘောဒေသခံကချင်တွေကယူဆပါတယ်။ဒီရကန်ဒီအတွက်အသေးစားတစ်ထုတ်လုပ်မှုချုပ်ကို KIA ကရောမြန်မာဆူရအာနာဘိုင်တွေကပါလက်မှတ်ထိုးပြီးတော့ဒီခွင့်ပြုပေးနေတာတွေရှိတယ်လို့ KIA နဲ့မြန်မာဆူရကြားညီညာအကျိုးဆောင်ဖြစ်နေဆောင်ရွက်ပေးနေတဲ့လမိုင်ကွန်ဂျာက VOA ကိုပြောပါတယ
်။စီးပွားတာကတောင်ခါနေနဲ့ပေးထားတဲ့ဟိုလက်မှတ်ကြတော့သူတို့ KIA ထိန်းချုပ်တဲ့နေနေကျူဝိုင်းတွေတေတာပေါ့လေသူတို့တေတာသူတို့နေရသူတို့ရဲ့ဟိုဟာပေါ့လေသူထိန်းချုပ်ရဲ့နေနေနားမှာပြေးထားတာပဲကျွန်တော်သိရတယ်ကြာအခုသူတို့ကတစ်ထုတ်တာဟိုတခြားမှာဆိုတော့အဲ့ဒါအဲ့ဒါဆိုတော့အလားတော့ဝေးဝေးတယ်ကြာဒါတော့စိတ်တော့မပတ်သက်ဘူးလို့ကျွန်တော်ဒီလိုပဲခင်တယ
်အခုကတမရကာကွယ်ရေးကနေပြီးတော့ထုတ်ပြန်တဲ့သတင်းမှာဒီကိစ္စရည်နဲ့ပတ်သက်လို့သူတို့လိုက်လံဖော်ထုတ်မယ်နေမီရှင်းလင်းရေးတွေဆက်လုပ်သွားမယ်ဆိုပြီးတော့ပြောပါတယ်ပြောတဲ့ခါကျတော့တိုက်ပွဲတွေရောဖြစ်လာနိုင်ခြေရှိလားနေမီရှင်းလင်းရေးဆိုတဲ့ကိစ္စနဲ့ဆက်နွယ်ပြီးတော့တစ်ဆက်တည်း
ကျွန်တော်ကြည့်ရတယ်လို့ဆိုတော့အခုဒီသူတို့တစ်ဖက်နဲ့များဆိုတာဟိုကေရဲ့သူ့ data မဟုတ်တဲ့ခါကျတော့သူတို့ဒါတော့တိတ်တော့ထိခက်စရာအကြောင်းတော့မရှိလို့ထင်နေတယ်ခင်ဗျာလေဒါမဲ့ဟိုဟာအဲ့ဒါကိုအကြောင်းပြုပြီးတော့မှဒီလိုသွားလာတဲ့အချိန်မှာဒီ KA တို့သူတို့ရှိတဲ့နေရာဘက်မှာရောက်လာလို့ရှိရတော့ထိတ်တိတ်ယူဆိုင်မှုတွေတော့ဖြစ်နိုင်စရာအကြောင်းတော့ရှိတယ်ပေါ့လေ
အဲ့ဒီနေမြေအတွင်းမှာတစ်ထုတ်လို့ရပြင်တွင်းထွက်ကြောက်ဒူးဖော်ရေးလုပ်ငန်းတွေမှာလည်းတရုတ်လူမျိုးအများပြားရှိတယ်လို့သိရပါတယ်တစ်ထုတ်လို့ရပိုင်းမှာဆိုလို့ရှိရင်အာနာဝိုင်အဆင့်ဆင့်ကိုငွေပေးပြီးတော့သူတို့ဆောင်ရွက်နေကြတာလို့ဒေသခံတူဦးက VOA ကိုပြောပါတယ
်အလုံးထွက်တာကတော့မင်းကြီးဒါထွက်နေရပဲအစိုးရတပ်တွေကခွင့်ပြုတရားကြီးရောက်ကုန်မြောက်နေတယ်ပြုတ်ပြီးအဖြစ်ပြင်းတဲ့အချိန်မှာဖောင်းတော့တရုတ်တရားဒီမှာအများကြီးရောက်နေတာဒီထက်မကရောက်နေတာဒီမှာဒီမကဘူးသူတို့ကဒီချက်ပွေဖက်မှာဆိုလို့ရှိရင်တောင်နေရာတောင်ကုန်းဖြစ်သွားပြီအဲတောင်ကုန်းဖြစ်သွားပြီ NDA ကဘာလို့နေလဲဆိုတော့အဲ့ဒီမှာဘိန်းဆိုင်နေတယ်ဗျာအစိုးရတရားမကြည့်နေတယ်ဗျာအဲ့ဒီဘက်မှာအကုန်လုံးကဘလို့ complaint ဆိုတော့ဒီနေ့ကြောက်လုံးကြီးတွေကြောက်စိမ့်တဲ့စင်တူရိုးမဖြစ်တဲ့ကြောက်တွေပေါ့ဗျာကြောက်စိမ့်နယ်ဝင်တော့မဟုတ်ဘူးအဲ့လိုမျိုးကြောက်တွေကိုပြုတ်တရားခွဲပြီးတော့တုတ်ပြီးတော့တစ်ချိန်လုံးတည်နေတာညရောညရောတည်နေတာပဲအဲ့ဒါဒီတိုင်းပဲကြည့်နေရတာပဲအဲ့ဒီမှာရှိတဲ့ဗမာဂိတ်ကလည်းသူဝက်ပတ်ဆံပေးရင်တွတ်လိုက်တာပဲတစ်တွေကတခုတချို့ကဒီဘက်မှာအသိမရှိတော့ဘူးဗျာရှိတာကဟိုစကန်တိုင်းဘက်ကကျော်လာတဲ့ဟာတွေအကုန်လုံးဗမာတက်ကိုပတ်ဆံပေးပြီးမှတည်လာတဲ့ဟာတွေကြီးပဲအလုံးအကေပဲရောက်ရင် KA ရဲ့လက်တခါပြန်ခုံကောက်တော့ပဲဗျာသူတို့လည်းအဲ့ဒါအော်ဒီတော့မှသူတို့လည်းပြန်လွတ်လိုက်တာပေါ့သူတို့ကပဲ
ဒီအခြေအနေနဲ့ပတ်သက်လို့မြမတက်မတော်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုရော KIA ဘက်ကပါမေးမြန်းမှုကြိုးစားပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးနေမီကန်တွေကတော့အခုလိုမျိုးပြဿနာကြီးကြီးမားမားဖြစ်လာတာမျိုးမှာနောက်ခွဲမှာအခြားအကြောင်းရပ်တွေရှိမယ်လို့ယူဆမှုတွေရှိပါတယ်အထူးသဖြင့်ဒီ KIA ကိုအပြစ်တင်ထားသလိုမျိုးရေးသားဖော်ပြချက်ဟာအကြောင်းတစ်ခုရှိမယ်လို့တွက်ဆတာပါဒါ့အပြင်အဲ့ဒီဒေသတွင်းမှာတရုတ်ကုမ္ပဏီတွေနဲ့တရုတ်လူမျိုးတွေရင်ကလေးကစီးပွားရေးလုပ်နေရတာကနေပြီးတော့အခုဒီချိန်မှာတရုတ်လူမျိုးအများပြားကိုအစုအပြုံလိုက်ဖမ်းဆီးခဲ့တာဟာလည်းထူးခြားမှုဖြစ်နေပါတယ်ဖမ်းဆီးရမိတဲ့အထက်မှာမြန်မာလူမျိုး20လဲပါဝင်ပါတယ်အခုဒီဖမ်းဆီးရမိတဲ့တရားမဝင်ရင်တွေတစ်တွေနဲ့လူတွေကိုတော့တက်ဆိုင်ရာဌာနတွေကိုလွှဲပြီးတော့လုံထုံးလုံနီးနဲ့အညီအရေးယူဆောင်ရမယ်ဆိုပြီးတော့ကာကွယ်ဝင်ကြီးဌာနကတော့ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုသားညုံဦးပြောပြပေးခဲ့တာပါသဘာဝဘေးဒဏ်သင့်အခြေအနေတွေကိုလည်းပြောပြပေးပါအောင်မယ်ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စိမ့်ဒူးဖော်ရကထွက်တဲ့စွန့်ပစ်မြေစာပုံပြိုကျတာကြောင့်အနည်းဆုံးလူ20လောက်သေဆုံးတယ်လို့ဒေသခံတွေကခန့်မှန်းပြီးအာဏာပိုင်တွေကတော့ ဒီကနေ့နေခင်မအထိတေဆုံးသူ၄ယောက်သာတွေ့ရှိသေးကြောင်းအတည်ပြုပါရယ်ဒေသခံတွေကတေဆုံးသူအများစုဟာစွန့်ပြစ်မြေစာပေါ်မှာရေမစေးကြောက်ရှာသူတွေနဲ့အနည်းအနားမှာဇေယောင်းသူတွေဖြစ်တယ်လို့ပြောကြပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဖားကန်ဒေတာမှာအခုလိုမြေပြိုတာဟာအင်ကာနဲ့ညနေပိုင်းကစတင်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့ရက်ကမိုးအဆက်မပြတ်ရွာခဲ့တဲ့နောက်ဖြစ်ပွားခဲ့တာလို့လဲဒေတာကန်တွေကခန့်မှန်းပါတယ်ဖားကန်မှာမြေပြိုပြီးလူသေပျောက်ရှိတဲ့အကြောင်းကိုဒေတာကန်တယောက်ကအခုလိုပြောပါတယ်
ငါးရက်လေးလောက်တော့ဒီမှာဖားကန်မှာမိုးရွာတယ်ဗျအဲညရောနေရောမိုးရွာတယ်ရွာတဲ့ခါကျတော့အဲ့ဒီမိုးအကြောင်းလို့ယူဆရတာပေါ့ဗျာဟိုဘောတောင်ကရှင်းလာတဲ့သဘောလို့ပြောတယ်ဗျဆရာဟိုဘောဘယ်လိုပြောမလဲဆိုတော့မိုင်းတစ်မိုင်နီးပါးလောက်ကြီးရှင်းတယ်လို့ပြောတယ်မြေသာတုံးနဲ့ကြောင်မြေသာတုံးနဲ့ကားတွေမှာမြေသာအတုံးကိုလိုက်ပြီးမှရေမစေးရှာတဲ့ကကြတော့အလုတ်ထဲမှာရေမစေးရှာတာအာရုံကရောက်နေတာဒီအာနေရှိမဘယ်သူမှမသိလိုက်ဘူးလေသူကအဲ့ဒီကြောင်ရောင်းကြောင်ဝယ်သမားတွေရောအဲ့ဒီရေမစေးသမားတွေရောဈေးရောက်တဲ့လူတွေအဲ့လိုမျိုးကြားတယ်လောလောဆယ်မနေ့ကတော့ညနေနယ်လောက်သွားတဲ့လူပြောတော့အလောင်းနဲ့ချောင်းလောက်ပေါ်ထားတဲ့လူပြောတာပဲအတိပြုလို့များတဲ့လူကြီးအတိက
ြအခြားဒေသခံတယောက်ကတော့ဒီနေ့နေကင်းပိုင်းအထိတေဆုံးသူအလောင်း၈လောင်းတွေ့ရှိထားတယ်လို့ပြောပါတယ
်လောလောဆယ်ကတော့ဟိုအခုရှိတော့ကိုယ်တော့ပေါ်ရအောင်ဘုရားဆက်ပေါ်နေတော့အဲခံကောင်းတော့တက်တော့ပြောပါဘူး
။ဖာကတ်မြို့နယ်အုတ်ချုပ်ရည်မှုဦးတင်ဆွေမြင့်ကတော့တည်ဆုံးသူစီရင်၄ယောက်ရရှိထားပြီးအလောင်း၂လောင်းသာရှာဖွေတွေ့ရှိသေးတယ်လို့ပြောပါတယ်
။အခုကျွန်တော်တို့နာမည်နဲ့အတည်ပြုလို့ရတာတော့ကျွန်တော်တို့၄ယောက်ရတယ်ဗျ။၄ယောက်တည်းကအလောင်း၂လောင်းတော့ရပြီဗျ။သူကတော့ဒီကုမ္ပဏီလုပ်ငန်းတွေလုပ်တဲ့ခါမှာစူပေါင်းဆွင့်ပြတဲ့ညီစာပုံဗျ။စူပေါင်းဆွင့်ပြတဲ့ညီစာပုံကနေပြီးတော့မနေ့က9:15မှာပေါ့။ဒီမြေရနေပြီးတော့တဖြည်းဖြည်းဣပြီးတော့ပြီးတဲ့လွန်ခဲ့တဲ့နှစ်ရက်သုံးရက်ကလည်းမိုးရွာထားတာရှိတယ်ဗျ။မြေရမွားပြီးတော့ဣပြီးတော့ဟိုရှော့ပြီးတော့ပြိုကျသွားတာဗျ။ကုမ္ပဏီလုပ်ငန်းကမြေစာပြစ်တဲ့ချိန်မှုဖဲနဲ့ညဂျူတီချိန်တဲ့ချိန်ဆိုတော့ဒီမစီးချတဲ့လူကတော့ရှိတော့ရှိတယ်ဗျ။နဲတာပေါ့နော်။နဲတယ်ဗျ။အခုဖြစ်တဲ့နေရာတော့ကျွန်တော်တို့ကဟိုအောက်မှာတူအားဟိုဆိုင်လေးတွေရှိတယ်ဗျ။ဒီမစီးတွေကိုဈေးရောင်းတဲ့ဆိုင်လေးတွေ။အဲ့ဒီဆိုင်လေးတွေပြီးသွားတာဗျ။ဆိုင်မှာဈေးရောင်းနဲ့ပါသွားတာပဲဈေးရောင်းတာနဲ့ပေးမှထိုင်းပြီးတော့သူတို့တောက်စားနေတာနဲ့ပါသွားတာကြာသူပတ်ဝန်းကျင်ကတော့သူတို့ကလူ20လောက်တော့ခံမှန်းရတယ်ဗျနောက်ထပ်ဆက်ဖို့ထုတ်ရင်တော့ဆက်တော့တူလာနိုင်တယ်ဗျ၄ယောက်ထက်တော့
လက်ရှိရှာဖွေရေးဆောင်ရွက်နေတဲ့အခြေအနေကိုဥတင်ဆွေမြင့်ကအခုလိုဆက်ပြောပါတယ
်ရှာဖွေရေးလုပ်ငန်းတွေကအခုကျွန်တော်တို့ဒီမြို့နယ်အုပ်ချုပ်ရေးအဖွဲ့ရဲ့နောက်ရက်ကြီးအုပ်ချုပ်ရေးအဖွဲ့ရဲ့နောက်ကျွန်တော်တို့ဒီကုမ္ပဏီကပဖို့တွေနဲ့ဗျနောက်လူမှုကွန်ရေးအဖွဲ့တွေနဲ့ကျွန်တော်ပဖို့တွေနဲ့တော့ဖြည်းဖြည်းရှာနေတယ်ဗျအရင်ကြီးလည်းမချရဘူးပြဆက်ပြူမှာဆိုလို့သူကမြေစာပုံအစ်စ်ဆိုတော့လေစူပေါင်းမြေစာပုံအစ်စ်ဆိုတော့ဟုတ်တယ
်ဖကန်ဒေတာမှာစွန့်ပြစ်မြေစာပုံပြိုကျတာကြောင့်လူသေးဆုံးတာဟာမကြာခဏဖြစ်ပျက်လေးရှိပြီး2009ခုနှစ်ကမြေပြိုတာကြောင့်လူ20လောက်သေဆုံးခဲ့တယ်လို့2010ခုနှစ်ကတော့လူ50လောက်အထိသေဆုံးခဲ့ပါတယ်ဒီလိုမြေပြိုတာတွေဟာအရင်ကကြောက်စိမ့်တူးဖော်တာကိုတပိုင်းတပိုင်းဆောင်ရွက်စဉ်ကဖြစ်ပွားလေးမရှိပဲနောက်ပိုင်းစည်ရန်တရားကြီးတွေနဲ့တူးဖော်လာတဲ့နောက်မှဖြစ်ပွားတာလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကတော့ဒီလိုစည်ရန်တရားကြီးတွေနဲ့တူးဖော်တာကြောင့်တဘာဝပတ်ဝန်းကျင်ဆူဆူဝါဝထိခိုက်ပျက်စီးရတယ်လို့နှစ်စဉ်ဥရုချောင်းရေကြီးရေလျှံတာတွေဖြစ်ခဲ့ကြောင်းဝေဖန်ထောက်ပြကြပါတယ်
။ကိုမိုးစောပါရှင်။ကချင်ရိုးရာမနှောဘွဲအကြောင်းကိုလည်းပြောပြပေးမှာပါ။ကချင်ပြည်နယ်ရင်းမြန်မာအစိုးရတပ်တွေနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်2011ခုနှစ်ကစလို့မကျင်းပဖြစ်ခဲ့တဲ့ကချင်ရိုးရာမနောဘွဲကိုဒီနှစ်မှာမြစ်ကြီးနားမြို့ကမနောခွေမှာပြန်ပြီးတော့ကျင်းပနေပါတယ်။ကချင်ရက်ဖက်လူမှုအဖွဲ့အစည်းတွေကတော့ဒီမနောဘွဲဟာကချင်ရိုးရာနဲ့အညီကျင်းပတဲ့ပွဲမဟုတ်တလို့ပြည်နယ်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေသူတို့အကျိုးစီးပွားအတွက်ဟန်ပြကျင်းပတဲ့ပွဲဖြစ်တယ်ဆိုပြီးတော့ကန့်ကွက်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။မနောကုမ္ပဏီကဦးဆောင်ပြီးကချင်ရိုးရာရည်ကျင်းမှုအစဉ်လာနဲ့အညီကျင်းပလာခဲ့တဲ့ကချင်မနောဘွဲတွေဟာပြည်ခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်အတွင်းလက်နက်ကိုင်ပြပခါတွေကြောင့်ရနာထားခဲ့ရပါတယ်။2011ခုနှစ်တုန်းကနောက်ဆုံးအကြိမ်မနောဘွဲကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းမြမဆူရတက်တွေနဲ့ကချင်လက်နက်ကိုင်တက်ဖွဲ့တွေအကြားတိုက်ပွဲတွေပြန်လည်စတင်လာခဲ့တဲ့အတွက်အခုလိုရက်သွားခဲ့တာပါအခု3နှစ်ကြာလာခဲ့ပြီးတဲ့နောက်ဒီနှစ်ထဲပြန်လည်ကျင်းပတဲ့မနောဘွဲဟာလည်းကချင်ရိုးရာရည်ကျင်းမှုနဲ့အညီကျင်းပတာမဟုတ်သလိုပွဲဖြစ်မြောက်အောင်ဖိအားပေးတာတွေရှိတယ်လို့ကချင်ငင်းချင်းရေးကိုရအဖွဲ့ကဒေါ်ခွန်ကြာကပြောပါတယ
်ဒီနှစ်နဲ့အထူးသဖြင့်ပေါ့နီဒီနောက်ဆုံးကခဲ့တဲ့2017ရဲ့ပြင်ဒီ2015ရဲ့နှစ်ခုစလုံးကတော့ဒီအမလုံမနေရပုံစံမျိုးနဲ့ဒီအကချင်ပြည်နယ်အစိုးရကနေဖိအားပေးပြီးတော့မှမနောကော်မတီကတော့အကောင့်ထဲပဲပေါ်ပေးရတာမျိုးဖြစ်နေပါတယ်ရှင့်။ထုံးစံအရဆိုလို့ရှိရင်တော့မနောပွဲဥဆောင်ကော်မတီကဥဆောင်ပြီးတော့မှ ဒီကျင်းပတဲ့အခါမှာရိုးရရင်ကျင်းမှုအတိုင်းကချင်ထုံးစံအတိုင်းကျင်းပရတာဖြစ်ပါတယ်အခုတဖြည်းဖြည်းနဲ့ဒီပြီးဒီမနောပွဲရဒီနေအစိုးရကနေလှုပ်ဆောင်တဲ့အခါမှာဥမာဆိုရင်တော့300ခိုးအရက်ကိုတရုတ်ပြည်ကမှားရတယ်ဆိုတာမျိုးပေါ့ကချင်ခေါင်းရည်သုံးဆွဲတာမျိုးမဟုတ်ဘူးပေါ့နော်အဲ့ဒါမျိုးတွေဟာကျမတို့ရိုးရရင်ကျင်းမှုလေလေမကိုက်ညီဘူးပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုလို့ရှင်တော့ဒီအဲမြန်မာဒီကချင်ပြည်နယ်သူဒီသားဒီနယ်သားတွေလည်းလုံးဝအဟွာဗာလဲအကျိုးဖြစ်ထွန်းမှုလည်းမရှိဘူးပေါ့ဥမာ300ဖိုးကိုအမျိုးသမီးအဖွဲ့တွေကိုခေါင်းချက်ခိုင်းတယ်ဆိုရင်တော့ဒါဒီနေ့တဖို့အားဖြင့်အလုရှာပေးတာနဲ့ဒီအကျိုးမျက်ရှိစေတာလို့ဖြစ်နေတယ်။ဒါပေမဲ့လုံးလုံးဆယ်ကတော့ဒီဥစ္စာဟာဒီနိုင်ငံဒီကချင်ပြည်နယ်အစိုးရအတွက် political credit ရယ်ပြီးလို့ရှိရင်တော့ဒီကချင်ခိုနီတွေစီးပွားရေးသမားတွေအတွက်ကြတော့လည်းစီးပွားရေးအခွင့်အလမ်းရအောင်လုပ်ဆောင်တာပဲဖြစ်နေရဲ့ချက်
အခုချင်းပါတဲ့မနောပွဲဟာကချင်ရိုးရာမနောပွဲရဲ့အတိတ်ပဲအနှစ်သာရကိုဖော်ဆောင်နိုင်ခြင်းမရှိဘူးလို့လည်းတော်ခွန်ကြားကဝေဖန်ပါတယ်
။ဒီမနောပွဲဆိုတာကျမတို့ကချင်နေဒီမှာဆိုရင်တော့ရိုးရာမနောပွဲတွေဆိုတာအများအားအတိတ်ပဲရှိပါတယ်။ဥပမာဆိုရင်တော့အောင်မြင်မှုတစ်ခုခုရတယ်ဆိုရင်ပတံမနောဆိုတဲ့အောင်မြင်ခြင်းပေါ့နော်။စီးပွားလလဘအတွက်ဆိုလို့ရှိရင်တော့ဆွမနောဆိုတာကရပါတယ်။အဲ့တော့ဒီနှစ်ချက်မှဆိုရင်တော့ဒီရာကိုလုပ်တဲ့အခါမှာဘာမှအကြောင်းပြချက်ကမရှိပါဘူးရှင့်။အမဆိုရင်ဝမ်းနေကြွေးနေတဲ့အချိန်ဆိုတော့ဂျူမနောင်ဆိုတာကားရပါပဲအဲ့ဒါကတော့ဂျူမနောင်ဖြစ်မလားတော့မပြောတတ်ဘူးဒါပေမဲ့လုံးလုံးစင်အောင်မြင်ကြီးလို့ပြောရင်ဘာမှအောင်မြင်တာလည်းမရှိဘူးလေတာယာဝပြောသလားဆိုရင်လည်းအဲ့ဒါမရှိတဲ့အတွက်ကြောင့်မလို့ဒီမနောဘွဲ့ရဲ့အတိတ်ပဲအနှစ်သာရပေါ့ကားရချင်းရဲ့ရည်ရွယ်ချက်ကမရှိတာပါရှင့
်မနောဘွဲ့ဖြစ်ပြဖို့အတွက်ကချင်ပြည်နယ်အစိုးရကဒေသခံတွေကိုမလုံမနေရဖိအားပေးတိုက်တွန်းတာတွေရှိခဲ့တယ်လို့လည်းတော်ကွန်ကြားကပြောပါတယ်ကချင်ပြည်နယ်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေပေါင်းပြီးသူတို့ရဲ့အလို့ကျကျင်းပတဲ့မနောဘွဲဖြစ်လို့ကချင်အရက်ဖက်လူမှုအဖွဲ့အစည်းတွေအသင်းတော်တွေနဲ့လူငယ်အဖွဲ့တွေကကန့်ကွက်နေကြတာဖြစ်တယ်လို့လည်းတော်ခွန်ကြားကပြောပါရယ်ကချင်ပြည်နယ်အစိုးရကဥဆောင်ကျင်းပတဲ့68ချိန်မြောက်မနောဘွဲကိုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းမှာဒီလ5ရက်နေ့ကနေ17ရက်နေ့အထိကျင်းပနေတာဖြစ်ပါရယ်ရှင
်မက်ခင်ဖြူထွေပြောပြပေးခဲ့တာပါ VOA ရဲ့ပုတ်ထုံးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေအပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်ရှင်ခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးမှာပ
ါ။ပြင်သစ်နိုင်ငံကတယောဇာရီရေးတဲ့အပတ်စဉ်ထုတ် Charlie Hebdo Magazine တိုင်းမှာမကြသေးခင်အချိန်ပိုင်းအတွင်းကပဲပြစ်ခတ်မှုဖြစ်သွားခဲ့တာမှာအနည်းဆုံးလူ12ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရသွားတယ်လို့ပြင်သစ်အရာရှိတွေကပြောပါရယ်။သတင်းစာတိုင်းရှိတဲ့ရုံတွင်းကိုတနက်သမားနှုတ်ဝင်လာပြီး Kalashnikov မောင်းပြန်တနက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်တဲ့အကြောင်းသတင်းတွေမှာဖော်ပြထားပါရယ်။ဒီသတင်းစာတိုင်းအနေနဲ့မကြသေးခင်တုန်းကပဲ IS Islam စစ်သွေးကြွအဖွဲ့ခေါင်းဆောင်ကိုတရော်ထားတဲ့ကာတွန်းတစ်ခု Twitter လူမှုကွန်ရက်ကတစ်စင်ပြန့်ချီခဲ့တာပါပြင်သစ်သမ္မတဖန်ဆွာအိုလန်းနဲ့ပြည်ထောင်စုဝန်ကြီးတို့ဟာလည်းအခင်းဖြစ်တဲ့နေရာကိုဥတီသွားနေကြပြီလို့ဆိုပါတယ်အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်အတွင်းဒီဇင်ဘာလ28ရက်နေ့ကပြစ်ကျသွားခဲ့တဲ့ Air Asia လေကြောင်းလိုင်းအမှတ် 8531 ရဲ့လေယာဉ်အမိပိုင်းကိုတွေ့ထားပြီလို့အင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ် Black Box လို့ခေါ်တဲ့လေယာဉ်ပြန်သတ်မှုမှာတန်းတင်တဲ့ကိရိယာပါတဲ့လေယာဉ်အမိပိုင်းကိုတွေ့ပြီဖြစ်တဲ့ကြောင့်အင်ဒိုနီးရှားအမျိုးသားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီအကြီးအကဲကဒီကနေ့ပြောလိုက်တာဖြစ်ပါတယ်လေရင်ဘလို့ပြကြသွားတယ်ဆိုတာနဲ့ပတ်သက်လို့အဲ့ဒီလေရင်ပြန်တက်မှုမှာတန်ခါတစဉ်သိနိုင်ဖို့စ조사အဖြစ်ရှာကြမှာလည်းဖြစ်ပါတယ်။ဟောင်ကောင်မှာလာမဲ့2019ခုနှစ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းကြိုတင်စစ်ဆေးမှုတွေကိုလက်ရှိအဆိုပြုချက်အတိုင်းဟောင်ကောင်အစိုးရကဆက်လက်ထားရှိသွားမယ်လို့အတွင်းဝန်ချုပ်ကယ်ရီလမ်ကဒီကနေ့ပြောဆိုလိုက်တဲ့အချိန်မှာဒီမိုကရေစီလိုလားတဲ့ဟောင်ကောင်လွတ်တော်အမတ်တွေကဒါကိုကန့်ကွက်တဲ့အနေနဲ့ထိဝါတွေကိုစောင့်ပြီးလွတ်တော်အစည်းအဝေးခန့်မှတွေကနေထွက်ခွာတော့ခဲ့ကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောက်ဖြစ်ပါတယ်တန်ပိုင်ဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် View American အတန်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်နောက်2နာရီအကြာည9နာရီခန့်နေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေရဲ့အပေါင်းကနေကင်းဝေးကြပါစေရှင် View ကိုနားဆင်ခဲ့ကြတဲ့အတွက်လည်း View Wine တော်သူ Wine တော်သားအားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.